ရုရှားသမ္မတဗလာဒီမီယာပူတင်ကရှင်းနဲ့အမေရိကန်ရွေးကောက်ပွဲမှာဘသူပဲအနိုင်ရအနိုင်ရအမေရိကန်နဲ့ပုံမကောင်းမွန်တဲ့ဆက်ဆံရေးတရားထားရှိလိုတယ်လို့ပြောပါတယ်။နိုင်ငံငါသတင်းတော့တင်နဲ့နှစ်စဉ်တွေ့ဆုံတဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာပူတင်ကသူ့အနေနဲ့အမေရိကန်ပြည်သူတွေရွေးချယ်တင်မြှောက်တဲ့သမ္မတနဲ့လက်တွဲလှုပ်ဆောင်မှုစင်တဲ့မှာပဲလို့ပြောဆိုခဲ့တာပါဒီသတင်းမဲ့အစောပိုင်းကအမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီနဲ့သူတွေ့ဆုံဆွေးနွေးခဲ့တာကိုကြည့်ရင်နိုင်ငံပူးတွဲဖြစ်ရှင်လို့ရမယ်ကိစ္စရက်တင်မှာရှေ့ဆက်ပူးပေါင်းဆောင်ရွက်သွားကြဖို့အမေရိကန်ဘက်ကလည်းအဆင်သင့်ရှိနေတာကိုပြနေတယ်လို့မစ္စတာပူတင်ကပြောပါတယ်စီးရီးယားရင်းနဲ့ပတ်သက်လို့တော့စီးရီးယားမှာနိုင်ငံရေးလုပ်ငန်းစဉ်တည်းပေါ်လာတဲ့အချိန်အထိရုရှားရဲ့စီးရီးယားလှုပ်ရှားမှုတွေကိုဆက်လုပ်သွားမယ်လို့ဆိုပြီးစီးရီးယားမှာဘယ်သူဆက်အုပ်ချုပ်မလဲဆိုတာကတော့စီးရီးယားပြည်သူတွေကပဲဆုံးဖြတ်ကြရမှာဖြစ်တယ်လို့ပြောပါတယ်ရုရှားကစီးရီးယားအနေနဲ့စီးရီးယားမှာအမြင်နဲ့စစ်တပ်စခန်းတစ်ခုထားရှိသွားမလားဆိုတာကိုတော့မသိသေးဘူးလို့ဆိုပါတယ်။မကြခင်ကရုရှားတိုက်လေရင်ပစ်ချခဲ့တဲ့တူရကီနိုင်ငံနဲ့ဆက်ဆံရေးတင်းမာနေတာကတော့ပြန်ကောင်းလာနိုင်ခြေမရှိသေးဘူးလို့မစ္စတာပူတင်ကပြောသွားပါတယ်။